Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်ဒီဇင်ဘာလ20ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ9.32 40 49ရက်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုချိုအောင်နဲ့အတူကြီးညာပေးမှာပါသမရဒေါနယ်ထရမ့်အတွက်ဥပဒေပြုပြင်ဆန်မှာအကြီးမားဆုံးအောင်မြင်မှုခြေလှမ်းတစ်ရပ်ဖြစ်လာစေဥတည်တဲ့အခွန်ရှိနှစ်ပြုပြင်ပြောင်းလဲဥပဒေချမ်းကိုအင်္ဂါနေ့ညနေပိုင်းမှာမဲပေးဖို့အတွက်အထက်လွှတ်တော်မှတ်တွေပြင်ဆင်နေပါပြီမြောက်ကိုရီးယားကတားမြစ်ကုန်းနဲ့တည်ဆောင်ပေးတဲ့သင်္ဘော၁၀ဆင်းကိုအမြင်မဲဆင်းသွင်းဖို့အမေရိကန်ကကုလသမဂ္ဂကိုပန်ကြားပါတယ်မြန်မာနိုင်ငံမှာအဖမ်းခံတဲ့ Writers သတင်းတောင်နှုတ်ကိုပြန်ပြီးလွှတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဌာနကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင
်ကောင်းပါပြီရှင်သတင်းလွှာတွေတင်ဆက်တဲ့အခါမှာလဲ Writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်စလုံးကိုဖြစ်နိုင်သမျှအမြန်ဆုံးလွှတ်ပေးဖို့ဥရောပသမ္မတကတောင်းဆိုလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်
We state that we expect the Myanmar authorities to ensure the full protection of their rights and to release the journalists as quickly as possible.
ဒါကတော့မနေ့ကဘယ်ဂျီယံနိုင်ငံမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဥရောပကော်မရှင်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။အဲ့ဒီနောက်ထိုင်းနိုင်ငံမြန်မာတိုင်အုပ်ရှိမှာမြန်မာရွှေပြောင်းအလုတ်သမားတွေထောင်ထဲချီပြီးတော့ဆန္ဒပြခဲ့တဲ့အကြောင်းတင်ပြပေးဖို့ရှိပါတယ်။ဒါပြင် Christmas Gala တေးသချင်းတပုတ်ကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်တို့ကပြောပြပါအောင်ရှင်
။သမ္မတဒေါနယ်ထရမ့်အတွက်ဥပဒေပြုပြင်ဆိုင်ရာမှာပထမဆုံးထိမှတဲ့အောင်မြင်မှုခြေလှမ်းတစ်ရပ်ဖြစ်လာရေးဥတည်နေတဲ့အခွန်စနစ်ပြုပြင်ပြောင်းလဲဥပဒေချမ်းကိုအင်္ဂါနေ့ညနေပိုင်းမှာမဲပေးဖို့ American အထက်လွှတ်တော်ကနေပြင်ဆင်နေပါပြီ။ဒီဥပဒေမူကြမ်းဟာ American ပြည်ထောင်စုနဲ့တကွကမ္ဘာစီးပွားရေးအတွက်အကြီးအကျယ်သက်ရောက်မှုတွေဖြစ်လာစေမယ်လို့မျှော်လင့်နေကြတာပါ။တကယ်လို့ဒီမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုပေးခင်အောက်လွှတ်တော်ပြန်ပို့ပြီးအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုရယူဖို့အတွက်မဲခွဲကြအောင်ပါပါ။အင်္ဂါနေ့အစောပိုင်းတုန်းကအောက်လွှတ်တော်ကအထက်လွှတ်တော်ကိုတင်သွင်းပေးခဲ့တာဖြစ်ပါတယ်။ပထမချင်းအောက်လွှတ်တော်မဲခွဲမှုပြီးတဲ့နောက်မှာသမ္မတ Trump ကဒီဥပဒေမူကြမ်းကိုထောက်ခံကြတဲ့အောက်လွှတ်တော် Republican အမတ်တွေကိုသူ့ Twitter ကနေချီးကျူးခဲ့ပါတယ်။ဒီအခွန်စနစ်ပြုပြင်ပြောင်းလဲဥပဒေမူကြမ်းဟာ Republican နဲ့ Democratic Party ကြီးနှစ်ယောက်ကိုအကြီးအကျယ်တွေးကွဲစေခဲ့တာဖြစ်ပါတယ်။ Utah ပြည်နယ် Republican အထက်လွှတ်တော်မှလည်းဖြစ်အထက်လွှတ်တော်ဗန်နိုင်းကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ Orrin Hatch က American ပြည်ထောင်စုမှာအလုပ်ကံတွေတိုးလာပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာစေမယ့် American ဦးစားပေးဥပဒေတရားကိုအတည်ပြုမှာမို့ဒီအင်္ဂါနေ့ဟာ American နိုင်ငံအတွက်ကြီးကျယ်တဲ့နေ့တစ်နေ့လို့ပြောပါတယ်။ New York အထက်လွှတ်တော်Democratic အမတ်ဖြစ်တဲ့အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer ကတော့ဒီဥပဒေမူကြမ်းကိုအတည်ပြုပေးမဲ့ Republican တွေတနေ့မှာတော့နောင်တရအခြေမဲ့နေ့တနေ့လို့ပြောပါတယ်
။ Jerusalem ကို Israel နိုင်ငံရဲ့မြို့တော်ဖြစ် American သမ္မတ Donald Trump ကအတိမတ်ပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Britain ဝန်ကြီးချုပ် Theresa May ကသမ္မတ Trump ကိုမနေ့တုန်းကတယ်လီဖုန်းဆက်သွယ်ပြီးတော့ဆွေးနွေးခဲ့ပါတယ်။သမ္မတ Trump ရဲ့ Jerusalem ဆုံးဖြတ်ချက်ကြောင့်ကုလသမဂ္ဂထူထောင်ညီလာခံမှာအရေးပေါ်စည်းဝေးခေါ်ယူဖို့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကတောင်းဆိုထားကြပါတယ်။ဗြိတိန်နဲ့အမေရိကန်အကြားဂျေရုဆလင်ကိစ္စနဲ့ပတ်သက်ပြီးတော့ယက်တီချက်တွေကမတူကြဘူးလို့ဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီလိုမတူညီတဲ့အမြင်တွေကိုခေါင်းဆောင်တို့ကဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။သမ္မတ Trump ရဲ့ဂျေရုဆလင်ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲခဲ့ကြတဲ့ကဗြိတိန်ဝန်ကြီးချုပ် Theresa May နဲ့လူမျိုးရေးကောင်စီအဖွဲ့ဝင်13နိုင်ငံကဆုံးဖြတ်ချက်ကိုထောက်ခံခဲ့ကြတာပါအမေရိကန်ဘက်ကတော့ဗီဒီယိုအာနာကိုသုံးပြီးတော့ဆုံးဖြတ်ချက်ကိုညှင်းပယ်ခဲ့ပါတယ်ဒီလိုမဲခွဲဆုံးဖြတ်ခဲ့ပြီးတော့နောက်တည့်မှာပဲဗြိတိန်နဲ့အမေရိကန်ခေါင်းဆောင်တို့ဦးဂျေရုဆလင်အရေးတယ်လီဖုန်းဆက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကြာသပတေးနေ့ကြာလို့ရှိရင်ကုလသမဂ္ဂထူထောင်ညီလာခံမှာအဖွဲ့ဝင်193နိုင်ငံကဂျေရုဆလင်အရေးဆုံးဖြတ်ချက်ကိုမဲပေးကြလိမ့်မယ်လို့ပါလက်စတိုင်းဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်အဲ့ဒီမဲပေးဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်မဟုတ်ပေမဲ့လည်းနိုင်ငံရေးအရာတော့အရေးပါတဲ့ကိစ္စရဲ့တစ်ခုဖြစ်ပါတယ်ဗြိတိန်နဲ့အမေရိကန်ခေါင်းဆောင်တို့ဦးမနေ့ကဆွေးနွေးခဲ့ကြတဲ့အထဲမှာယမင်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြက်တဲနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်ယမင်နိုင်ငံမှာလူဦးရေ800,000+လောက်အငတ်ပေးဆိုင်တော့မဲ့သဘောရှိနေပါတယ
်ရီယက်ကဘီယန်ဆမ်မန်ရဲ့နန်းတော်ကိုပြစ်မှတ်ထားပြစ်ခတ်ခဲ့တယ်လို့အီရန်ရဲ့ပံပိုးပေးနေတဲ့ယီမင်ကဟူသီတပုံတွေကိုပြစ်လွတ်လိုက်တဲ့ဒုံးကျည်ကို ကြားဂျက်ဖြတ်ပြီးတားဆီးခဲ့တယ်လို့ Saudi Arabia ကအင်ကာနေမှာပြောကြားလိုက်ပါတယ်။ဒီဒုံးကျည်တိုက်ခတ်မှုကြောင့်ထိခိုက်ဒဏ်ရသူမရှိဘူးလို့လည်း Saudi အရာရှိတွေကပြောပါတယ်။ဒါဟာ2014ခုနှစ်မှာယီမန်နိုင်ငံရဲ့မြို့တော်ဆာနာကိုသိမ်းပိုက်ထားတဲ့ဟူသီတွေပြီးခဲ့တဲ့နှစ်လအတွင်း Saudi Arabia ဘက်ကဒုတိယမြောက်ပစ်ခတ်မှုဖြစ်ပါတယ်။ပထမတိုက်ခတ်မှုကတော့ရီယတ်နိုင်ငံတကာလေဆိပ်ကို November 4ရက်ကပြစ်မှတ်တာတိုက်ခိုက်ခဲ့တာပါ။ဟူသီလှုပ်ရှားမှုအဖွဲ့ကတော့သူတို့ရဲ့အခုနောက်ဆုံးတိုက်ခိုက်မှုက Saudi Arabia ကိုထိတ်တဲရင်ဆိုင်မှုအတွက်ကဏ္ဍသစ်တရဖွင့်လှစ်တာဖြစ်ကြောင်းပြောပါတယ်။ဒါပြင် Saudi နန်းတော်စစ်တပ်နဲ့ယီမန်ချက်ဆက်ရုံတွေဟာယီမန်ကနေသူတို့ဒုံးကျည်နဲ့ပစ်ခတ်နိုင်တဲ့အကွာအဝေးအတွင်းရှိနေတယ်လို့လည်းပြောပါတယ်။ Saudi အစိုးရသတင်းဌာန SPA ကတော့ဟူသီတွေဟာယီမန်စစ်ကမ်းကလူသားချင်းစာနာမှုဆိုင်ရာအတွက်ထားတဲ့နေရာတွေကိုသုံးပြီးအီရန်စီကဒုံးကျည်တွေကိုခိုးသွင်းနေတယ်လို့ဆက်ဆွဲပါတယ်။ Saudi Arabia နဲ့သူ့မဟာမိတ်တွေ2015ဟူသီတပုံချင်းမုန်းတိုက်ပွဲပါလာခဲ့တဲ့နောက်ပိုင်းသေဆုံးရသူက6000လောက်ရှိနေပြီးလူပေါင်း2000ကျော်အိုးအိမ်ရွှေ့ပြောင်းခဲ့ရပါတယ်
။ပြီးခဲ့တဲ့မေလတုန်းကနိုင်ငံပေါင်း150ကျော်ကွန်ပျူတာအင်တာနက်စနစ်တွေကိုထိခိုက်စေခဲ့တဲ့ WannaCry လို့အမည်ပေးထားတဲ့ဒီ Cyber Attack မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကိုအရေးယူဖို့အမေရိကန်ကဆုံးဖြတ်လိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံ150ကျော်ကဆေးရုံအနေနဲ့ဗန်တွေကစီးရင်တဲ့သတင်းချက်လက်ဖိုင်တွေဖွင့်လို့ကြည့်လို့မရတော့ဘဲနဲ့ပိတ်ကုန်ပါတယ်။အဲ့ဒီဖိုင်တွေကိုပြန်ဖွင့်ကျင်လဲဆိုလို့ရှိရင်ငွေပေးရမယ်ဆိုတဲ့ငွေညှစ်တဲ့ Cyber တိုက်ခိုက်မှုပါ။အဲ့ဒီတိုက်ခိုက်မှုကမြောက်ကိုရီးယားဆူရညွန်ကြားချက်နဲ့လုပ်တဲ့ကိစ္စဖြစ်ပြီးတာဝန်ရှိတဲ့သူတွေကိုတရားဥပဒေတန်းရေးယူမယ်လို့အမေရိကန်ပြည်ထောင်စုအမိမေလုံခြုံရေးဝန်ကြီးဌာနရဲ့ကြံပေးရာရှိ Tom Bushek ကသမရအင်ဗီယိုတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းနောက်တွေကိုမနေ့တုန်းကပြောခဲ့တာပါ။နိုင်ငံတော်တော်များများကအစိုးရအနေနဲ့ပုဂ္ဂလိကကုမ္ပဏီကလည်းဒီအမေရိကန်ကရေးယူဆောင်ရွက်မဲ့ကိစ္စကိုသဘောတူထားကြတယ်။ကျွန်တော်တို့စီမှာလည်းတက်တည်ထောက်ထားရရှိတယ်လို့ Tom Bushek ကဆိုပါတယ်။ Britain, Australia, Canada, New Zealand နဲ့ Japan နိုင်ငံတွေကအမေရိကန်ရဲ့လေးလာသုံးသပ်ချက်ကိုမြင်ပြီးတော့သူတို့ကလည်းမြောက်ကိုရီးယားရဲ့ဒီ WannaCry Cyber တိုက်ခတ်မှုကိုဝမ်းပြီးတော့အပြစ်တင်နေကြတယ်လို့ဆိုပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ Writers သတင်းတောင်နှုတ်ကိုပြန်ပြီးလွှတ်ပေးဖို့အတွက် American နိုင်ငံခြားရေးဌာနကတောင်းဆိုလိုက်ပါတယ်။ American နိုင်ငံခြားရေးဌာနပြောခွင့်ရ Heather New York ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ။
We've been covering following the cases of the two reporters, the Reuters reporters, very closely. We are deeply concerned.
သတင်းတောက်တွေအဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်လို့ American ပြည်ထောင်စုအနေနဲ့အနိကဆောင့်ကြည့်နေတာဖြစ်ပြီးသူတို့အတွက်အထူးစိုးရိမ်ပူပန်မိပါတယ်။သူတို့ဘယ်မှာရှိနေလဲဆိုတာလည်းကျမတို့မသိပါဘူး။အဲ့ဒီကိစ္စအတွက်ကလည်းစိုးရိမ်စရာကောင်းပါတယ်။သူတို့ဟာအခုဆိုရင်သတင်းတစ်ပတ်လောက်အဖမ်းခံထားရပြီဖြစ်ပါတယ်။သူတို့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ American ပြည်ထောင်စုကတောင်းဆိုရဲဆိုတာကျမဒီကနေ့ပြက်ပြက်သားသားပြောကြလိုပါတယ်။မကြာခင်ကကျမမြန်မာပြည်ကိုသွားတော့ကလည်းသတင်းတောက်အများပြားနဲ့တွေ့ခွင့်ရခဲ့တာပါ။မြန်မာနိုင်ငံမှာခက်ခဲတဲ့ပြဿနာတွေဖြစ်ဖြစ်ကြုံတွေ့နေရပေမဲ့လည်းသတင်းတောက်တွေအလုတ်ကျိုးစားပြီးရခိုင်ပြည်နယ်မြောက်ဖျားမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းတွေကိုတိတိကျကျတင်ပြနိုင်ဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်လို့ပြောသွားတာပါဒီ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရအခြေခံ Frederica Mogherini ရဲ့ပြောခွင့်ရကလည်းဒီသတင်းသမားနှစ်ယောက်ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်မြန်မာအစိုးရကိုတနင်္လာနေ့မှာပဲတိုက်တွန်းလိုက်ပါတယ်တချိန်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်မှုတွေကိုစစ်တပ်ကခြေမုံးခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ပို့ပေးဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကစီစဉ်နေကြပြီဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြား November 23ရက်နေ့ကသဘောတူခဲ့ကြတဲ့ထွက်သွားသူတွေပြန်လည်လက်ခံလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖို့အတွက်နိုင်ငံပူးတွဲလုပ်ငန်းဖွဲ့ကိုအင်ကာနေမှာဖွဲ့စည်းလိုက်တာပါ။တနင်္ဂနွေကိုအဖွဲ့ဝင်15ယောက်ပါပြီးစုစုပေါင်းအဖွဲ့ဝင်30ပါတယ်ပူးတွဲလုပ်ငန်းဖွဲ့မှာမြန်မာဘက်ကနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်ဘင်္ဂလားဒေ့ရှ်ဘက်ကနိုင်ငံခြားရေးဌာနအတွင်းဝင်မက်မစ္စတာဟက်ကဦးဆောင်တာပါပူးတွဲလုပ်ငန်းဖွဲ့တွေနဲ့ပြန်လာမဲ့သူတွေစီစီအချင်းစရာတည်ယူပို့ဆောင်ရတဲ့ထောက်ပံ့ရေးအစီအစဉ်လက်ခံမဲ့လှုပ်ထုံးလုပ်နေဆက်သွယ်ဆရာတွေကိုဒုက္ခတဲ့ပြန်လည်ပို့ဆောင်ရတဲ့အစီအစဉ်ရသဘောတူထားတဲ့အချိန်တိုင်းတာတွင်လောက်ရမှာမို့ February လလောက်မှာစတင်နိုင်မယ်လို့မျှော်လင့်ရပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနေဆက်ဒေသနီးမှာတင်းလာနေကပြုလုပ်ခဲ့တဲ့ဆွေးနွေးမှုပြီးဘင်္ဂလားဒေ့ရှ်နိုင်ငံသား၅ဖန်သမား6ဦးကိုမြန်မာနယ်ကြားဆောင်တပ်ဖွဲ့တွေကပြန်လည်လွှဲပြောင်းပေးရတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖ ဖော်ပြထားပါတယ်အဲ့ဒီငါးဖန်သမား6ဦးဟာသူတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်14လအပြည့်အဝကိုမြန်မာနိုင်ငံကအကျဉ်းထောင်မှာကြားခံခဲ့ပြီးနောက်အခုလိုမျိုးပြန်လွှတ်ပေးလိုက်တာပါအဲ့ဒီငါးဖန်သမားတွေဟာမြန်မာရေပိုင်နဲ့တွင်ကျူးကြော်ဝင်ရောက်ပြီးတော့ငါးဖန်းခဲ့ကြတဲ့အတွက်ဖန်စီခဲ့ခြင်းဖြစ်တယ်လို့မြန်မာနယ်ခြားဆောင်တပ်ဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်တက်ခနပ်ဒေသကလက်ထောက်ရဲမှူးကြီးအဗ်ဒူခါယာကပြောပါတယ်သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုအရသူတို့အနေနဲ့အကျဉ်းချခံနိုင်စရာအကြောင်းမရှိပေမဲ့လည်း14လအထိအကျဉ်းချခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာမှာရေးသားဖော်ပြပါတယ်
မြောက်ကိုရီးယားကနေတမ်းမြေကုန်းတွေကိုတည်ဆောင်ပေးခဲ့တဲ့သင်္ဘောဆယ်စင်းကိုအမြင့်မဲဆင်းသွင်းပေးဖို့အတွက် American ပြည်ထောင်စုကကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်။ဟောင်ကောင်သင်္ဘောနှစ်ဆင်း၊မြောက်ကိုရီးယားကုန်းသင်္ဘောနှစ်ဆင်းအပါအဝင်ဒီသင်္ဘောဆယ်စင်းဟာသင်္ဘောနဲ့တင်ပို့ခွင့်မရှိတဲ့ပစ္စည်းတွေကိုတရားမဝင်တင်ပို့ခဲ့တာဖြစ်ကြောင်း American အစိုးရပန်ကြားလော်မှာဖော်ပြပါတယ်။ဒီသင်္ဘောတွေဟာမြောက်ကိုရီးယားသင်္ဘောတွေအတွက်တန့်စင်ထားတဲ့ရေနံထွက်ပစ္စည်းတွေကိုတင်မောတစင်းကနေနောက်တစင်းစီတရားဝင်လွှဲပြောင်းပေးတာဒါမှမဟုတ်မြောက်ကိုရီးယားထွက်ချောင်းမီသူတွေကိုတခြားနိုင်ငံတွေစီတရားဝင်တင်ပို့တာတွေလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်တကယ်လို့အခုပန်ကြားလောက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကမကန့်ကွက်ဘဲကြာတဲ့ပြင်းတွေအတီးပြုတ်ပေးခဲ့မယ်ဆိုရင်ဒီအမြင့်မဲဆင်းထုတ်ထားတဲ့တင်မောဆယ်စင်းကိုနိုင်ငံအလုံးကသူတို့ရဲ့စိတ်ကန်းတွေထဲဝင်ခွင့်တွေပိတ်ပင်ပြရမှာဖြစ်ပါတယ်မြောက်ကိုရီးယားချောင်းမီသူတွေတင်ဆောင်လာကြောင်းတွေ့ရတဲ့တင်မောလေးစင်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကအောက်တိုဘာလထဲမှာပဲအမြင့်မဲဆင်းတဲ့ကိုထည့်သွင်းခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကပေးမဲ့ဖွံ့ဖြိုးရေးအကူအညီစီစဉ်ရအကူအညီကိုလက်ခံတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီအရေးကိုထောက်ခံအားပေးပြီးတော့အကျင့်ပြတ်ချစားမှုကိုတိုက်ဖျက်ရမယ်ဆိုတဲ့ကန့်သတ်ချက်ပါဝင်လို့အဲ့ဒီအကူအညီကိုလက်မခံဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတတေးကညင်းပယ်လိုက်တဲ့အကြောင်းအမေရိကန်နဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့စီးပွားရေးလိုလက်ခွင့်တွေပေါ်ပေါက်လာရေးတို့အတွက်ဒီ Millennium Challenge Corporation MCC လို့ကောင်းစဉ်နဲ့ဒီအမေရိကန်ပြည်ထောင်စုကထောက်ပံ့တဲ့ငွေတွေအများပြားပံ့ပိုးနေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဆွေးနွေးတော်မှာပပျောက်ရေးအတွက်2010ခုနှစ်မှာ MCC ကအမေရိကန်ဒေါ်လာ433သန်းကျော်အကူအညီပေးပြီးခဲ့တဲ့နောက်ဒုတိယအကြိမ်မြောက်အကူအညီပေးမဲ့စီစဉ်အတွက်ဆက်ပြီးတော့ဆွေးနွေးခြင်းမလုပ်တော့ဘူးလို့ဖိလစ်ပိုင်ဆိုအဘက်ကဆုံးဖြတ်ခဲ့တဲ့အကြောင်းဒူတာသမရဒူတာတေးရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနီလာမှာပြောပါတယ်Millennium Challenge Corporation season မှာမပါဝင်တော့ဘူးဖိလစ်ပိုင်နေနဲ့ဆုံးဖြတ်လိုက်တယ်လို့လည်းသူကဆိုပါတယ
်ဗုဒ္ဓဘုနေ့နေနေခင်တင်ဆက် season ကိုဒေါက်ခင်မြို့တက်နဲ့ကိုကျောင်းလွင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုဆက်လက်နားဆင်ရမှာပါမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဖြစ်နိုင်သမျှအမြန်ဆုံးလွှတ်ပေးဖို့ဥရောပသမဂ္ဂကတောင်းဆိုလိုက်ပါတယ်။သူတို့နှစ်ယောက်လုံးဖမ်းဆီးခံထားရတာရက်သတင်းတစ်ပတ်ကြာမြင့်ခဲ့ပြီမဲ့သူတို့ကိုဘယ်နေရာမှာထိန်းသိမ်းထားသလဲသူတို့ရဲ့အခြေအနေတွေဘယ်လိုရှိသလဲဆိုတာအခုချိန်ထိအာဏာပိုင်တွေဘက်ကပြောဆိုထားခြင်းမရှိကြောင်း Writers သတင်း Agency ဥက္ကဋ္ဌ Stephen Adelel ကလည်းပြောပါတယ်။ဆက်ပြီးတော့အကြောင်းစုံကိုနားဆင်ပါရှင်။ဘယ်ဂျီယံနိုင်ငံဘရာဇီးလ်ကဥရောပကော်မရှင်ရုံးချုပ်မှမနစ်အင်ကာနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်ပဋိပက္ခသတင်းတွေရေးသားနေတဲ့မြန်မာသတင်းတောက်နှစ်ဦးလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥရောပသမဂ္ဂအနေနဲ့တိုက်တွန်းကြောင်းဥရောပကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်မာဂရီတက်စကီနက်စ်ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
်။ I would like to draw your attention to a statement issued yesterday
မြန်မာနိုင်ငံမှာရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရမှုအပေါ်ဥရောပပြည်ပဆက်ဆံရေးဌာန EEAS ကမနေ့ကသဘောထားကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းပြောပြကြပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့သတင်းတောက်တွေရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပေးမှုတေချာအောင်ဆောင်ရွက်ဖို့နဲ့ဖြစ်နိုင်သမျှအမြန်ဆုံးပြန်လွတ်ပေးဖို့ဥရောပသမဂ္ဂအနေနဲ့မျှော်လင့်ထားကြောင်းဒီကြေညာချက်ကတစ်ဆင့်ကျွန်တော်တို့တောင်းဆိုထားပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ
်။တနင်္လာနေ့ကထုတ်ပြန်တဲ့ဥရောပပြည်ပဆက်ဆံရေးဌာနရဲ့ကြေညာချက်မှာတော့Writers သတင်း agency ကသတင်းတောက်နှစ်ဦးဖမ်းဆီးခံလိုက်ရမှုဟာအမှန်တကယ်စိုးရိမ်မှုအခြေအနေတွေကိုဖြစ်ပေါ်စေကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအကြောင်းသတင်းတင်ပြမှုနဲ့ဆက်ဆက်ပြီးအခုလိုဖမ်းဆီးခံရတယ်လို့ဥရောပသမဂ္ဂအနေနဲ့နားလည်ထားကြောင်းနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွင်းလူခွင့်ရေးဆူဆူရွရွချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူအားလုံးတာဝန်ယူစေဖို့အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကြိုးပမ်းဆောင်ရွက်ဖို့လည်းထပ်မံတိုက်တွန်းကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အသက်31နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့နှစ်ယောက်ကိုပြီးခဲ့တဲ့အင်္ဂါနေ့ကရန်ကုန်မင်္ဂလာတုံမြို့နယ်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံပြီးအင်တာဗျူးပေးဖို့ရှိကြောင်းရဲအရာရှိနှစ်ဦးကချင်းစုပြီးရဲ့နောက်အဖမ်းခံလိုက်ရတာဖြစ်ပါတယ်။ ဖန်ဆီးခံရတာသတင်းတစ်ပတ်ကြာမြင့်ခဲ့ပေမယ့်သူတို့နဲ့အဆက်အသွယ်အခုချိန်ထိမရသေးဘူးလို့ Writers သတင်း Agency ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Stephen Adelaide ကတနင်္လာနေ့ကညညာချက်ထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာကဘာကစိတ်ဝင်စားနေတဲ့သတင်းကိုမှန်မှန်ကန်ကန်နဲ့ပြည့်စုံအောင်တင်ပြမှုမှာအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေသူတွေဖြစ်ကြောင်းနဲ့သူတို့နှစ်ဦးလုံးအမားကျူးလွန်ခဲ့ခြင်းမရှိကြောင်းအဲ့ဒီညညာချက်မှာဖော်ပြထားပါတယ်။ဖန်စီခံထားရတဲ့သတင်းတောက်နှစ်ဦးလုံးကြမ်းကြမ်းမာမာရှိနေပြီးဥပဒေနဲ့အညီထိမ့်သိမ်းထားတယ်လို့ဥပဒေပေါင်းအတွင်းကနေသူတို့နှစ်ဦးကိုအရေးယူဖို့ပြင်ဆင်နေကြောင်းသမရာယုံပြောခွင့်ရဥစော်ထေကတော့ VOA ကိုတင်းလာနေကပြောကြားခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိသတင်းတောက်တွေရဲ့ရှင်းနေအပါအဝင်မိသားစုဝင်တွေနဲ့တွေ့ဆုံခွင့်မပေးသေးကြောင်းကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤမွန်ကဆိုပါတယ်။ဒါအပြင်သူ့ရဲ့ခင်မုန်းဟာသတင်းတောက်အလုတ်ကိုမှန်မှန်ကန်ကန်လုတ်ကင်ခဲ့သူဖြစ်ကြောင်းအခုလိုပြောပြပါတယ်။
ဒီနောက်ဦးစီးကောင်းတယောက်အလုံးနဲ့ပတ်သက်လို့ရှိရင်အလုံးကြိုးစားရတယ်လို့ပြီးလို့ရှိရင်ပညာရေးနဲ့ပတ်သက်လို့ရှိရင်ပညာရေးကြိုးစားနေတယ်လို့သူဒီလုံးဝနိုင်ငံရေးသမားမဟုတ်ဘူးသူဒီသတင်းသမားစစ်စစ်ပဲဖြစ်တယ်ပြီးတော့သူကဒီလိုမျိုးဟိုမဟုတ်တာအောင်မလုပ်ဘူးဆိုတော့မယုံနဲ့အားကြောင့်မမယောက်ျားအောင်မအများဆုံးလို့စိတ်ချင်တယ
်ကိုဝါလုံးဟာသတင်းသမားတဦးအပြင်ပရဟိတလုပ်ငန်းတွေမှာလည်းစေနာထက်ထက်တန်တန်နဲ့အချိန်ပေးလုပ်ကင်နေသူဖြစ်ကြောင်းတငယ်ချင်းဖြစ်သူကိုတန့်စင်စိုးကပြောပါတယ
်အဓိကတော့ဆိုတော့ပရဟိတသတင်းတော့မလုပ်ခင်သူမော်လမြိုင်မှာနေတာပေါ့နော်အဲမော်လမြိုင်မှာတော့လည်းသူပရဟိတလုပ်ပါတယ်ဒါကတော့ကျွန်တော်မမြင်ခဲ့ပေမဲ့သူနဲ့သူပရဟိတတွဲလုပ်နေတဲ့လူတွေငါကျွန်တော်လည်းသိပါတယ်အဲတော့သူလေလေးစားလုပ်တဲ့ပရဟိတသမားတွေဖြစ်တဲ့အတွက်ကြောင့်မလို့အဲကျွန်တော်မမြင်ခဲ့တော့လည်းပဲဒါဟုတ်ပါတယ်
ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့1923ခုနှစ်အစိုးရလျှို့ဝှက်ချက်အဥပဒေပုံမှ3နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးဖမ်းဆီးခံရတဲ့အဓိကအကြောင်းရင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာနဲ့အထောက်အထားတွေကိုပြပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတော့သတင်းထုတ်ပြန်ထားပါတယ်။ Writers သတင်းတောက်နှစ်ဦးလုံးလွှတ်ပေးရေးကုလသမဂ္ဂအပါအဝင် American ပြည်တင်ဂျပန်စတဲ့နိုင်ငံတကာအစိုးရတွေကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင်။အစီအစဉ်နောက်ပိုင်းထုတ်လွှင့်မယ်အင်္ဂါနေ့ညတိုက်ရိုက်လေလိုက်မှလည်းအခုလိုသတင်းတောက်တွေဖန်ဆီးခံရတဲ့အပေါ်မှာမြန်မာနိုင်ငံမှာသတင်းမှန်သိရှိခွင့်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံမြန်မာတန်ယုံရှိမြန်မာရွှေပြောင်းအလုပ်သမားတွေဘာကြောင့်ဆန္ဒပြကြသလဲဆိုတာကိုတင်ပြမှာပါ။ကျမတို့ရဲ့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံအခြေစိုက်အလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ပြီးခဲ့တဲ့ရက်ကပဲဖျက်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာလူသမားတွေအတွက်ကြောထုတ်နောက်ခံပေးမဲ့အဖွဲ့အစည်းတွေအားနည်းသွားခဲ့တာပါဒီအတွက်သူတို့ရဲ့နှစ်နာမှုတွေကိုအကူအညီပေးမဲ့အဖွဲ့အစည်းတွေလိုအပ်တဲ့အကြောင်းဒီအဖွဲ့အစည်းတွေနဲ့အတူမြန်မာတန်ယုံဘက်ကရည်တည်ပေးဖို့အတွက်ထိုင်းနိုင်ငံဘန်ကောက်နဲ့မဟာချိုင်းမှာရှိတဲ့အလုပ်သမားထောင်ကနန်းခန့်ကမြန်မာတန်ယုံရှိမှာဒီဇင်ဘာလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်သူတို့ရဲ့လိုလားချက်တွေကိုမြန်မာတန်အမတ်ကြီးကိုစာတစ်စောင်ပေးပို့ခဲ့ပါတယ်ဒီအတွက်အလုသမားခေါင်းဆောင်၃ဦးကိုမြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကခေါ်ယူတွေ့ဆုံခဲ့ပြီးအလုသမားရေးရာကိစ္စတွေကိုတက်နိုင်သမျှကူညီပေးမယ်လို့ပြောဆိုခဲ့ကြောင်းအလုသမားခေါင်းဆောင်တဦးဖြစ်တဲ့မတ်ဖြိုးကပြောပြပါတယ
်။ဟောဘာလို့ဒီပြင်ဆင်လဲဆိုတော့ရောမလဲကူမြန်မာတန်ရုံးအနေနဲ့ပေါ့နော်မြန်ခုအလုသမားတွေဘက်ကကူညီနဲ့အဖွဲ့အစည်းမှန်းနေတော့ပေါ့နော်မမမမဆောက်ခဲ့ပြီးလို့ရရက်ဒီဒီလို့ရညီမတို့ကတောင်းဆိုချင်တာပါရှင်ဟုတ်သမကြီးကတော့အခုသူဒီလိုတောင်းဆိုတဲ့နေရာဒီမှာပေါ့နော်သူပြန်ပြီးတော့စဉ်းစားပြီးတော့ပြင်ပြီးမယ်ဆိုတဲ့အကြောင်းကိုလည်းပြောလိုက်ပါနေရှင်ဟုတ်ဟုတ်အလုပ်သမားတွေကိုတစ်ထောင်ကျော်လောက်ရှိပါရှင်ညီမတို့တို့အားလုံးကတော့ကိုစံနာနဲ့ကိုဒီတန်ရုံးရှိလို့ပါမယ်ဒီကြားတောင်းဆိုမယ်ဆိုပြီးတော့ကိုစံနာနဲ့ကိုပဲလောက်ထားတာဒါပြီးမှမထင်မှတ်ဖင်းနဲ့ပေါ့နော်အလုပ်သမားတွေကဒီလိုပဲဒုက္ခရောက်တဲ့သူတွေရောမရောက်တဲ့သူတွေရောပေါ့နော်အလုပ်သမားကြီးရအတွက်ပေါ့နော်ပြင်ဖို့ရသွားပြီးတောင်းဆိုကြတယ်ညီမတို့
မြန်မာအလုသမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့တဲ့ AAC မဟာမိတ်အဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာအလုသမားရဲ့ဆောင်ရွက်မှုတွေလှုပ်ဆောင်လို့မရအောင်ဖိအားပေးခံနေရတယ်ဆိုပြီးသူတို့အဖွဲ့ကိုဖျက်သိမ်းလိုက်တာပါသူတို့ဟာအလုသမားတွေရဲ့နှစ်နာမှုတွေအတွက်၃နှစ်တာကာလအတွင်းဗတ်တန်း80လောက်နှစ်နာကြီးရအောင်လှုပ်ဆောင်ပေးခဲ့တဲ့အတွက်အလုသမားအများစုကထောက်ခံမှုရထားတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့ဒီအဖွဲ့အစည်းဖျက်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာတန်ယုံအနေနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေအလုသမားရေးလှုပ်ဆောင်နိုင်အောင်ရည်တည်ပေးဖို့အတွက် အလုသမားတွေကတောင်းဆိုခဲ့တာဖြစ်တယ်လို့လည်း AAC မှာမိတ်ဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါဗျ။အဲ
ကျွန်တော်တို့ဒီအလုမြန်မာတန်ယုံကဥဆောင်နေမြန်မာတန်ယုံလို့မကူကြီးစောင့်ရှောက်ရေးကော်မတီပြန်လဲဖွဲ့စည်းပေးဖို့အလုသမားတွေကတောင်းဆိုတာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ AAC ဖွဲ့ဖြတ်သိမ်းလိုက်ရတာနောက်မှာကြောတောင်းနောက်ကမြန်မာတန်ယုံကရည်တည်မပေးလို့ဆိုတော့အလုသမားတွေကရိတ်မိသိရှိသွားပြီးနောက်ဒီလိုမျိုးတွေဖြစ်တာပေါ့နော်
။လေကျွန်းလူတတ်မှုကိစ္စဖြစ်ပြီးတဲ့နောက်တည်ငံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ရဲ့အမှုကိစ္စကိုအကူအညီပေးဖို့အတွက်မြန်မာတန်ယုံအနေနဲ့အလုသမားရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးမြန်မာတန်ယုံကူညီစောင့်ရှောက်ရေးကော်မတီကိုဖွဲ့စည်းခဲ့တာပါ။တန်မတ်ကြီးဦးဝင်းမောင်တာဝန်ကနေအနားယူကန်ဒီအချိန်မှာဒီကော်မတီကိုဖြတ်သိမ်းခဲ့ပါတယ်။ဒီအတွက်အခုတန်အမတ်အစ်အနေနဲ့လည်းမြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေကိုအကူအညီပေးနိုင်ဖို့အတွက်မြန်မာလုပ်သမားတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အလုသမားတွေဆန္ဒထုတ်ပေါ်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာပြပြသွားတာပါ။ပုတ်တဖူးနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။သမရမဖြစ်ခင်တုန်းကတော့နိုင်ငံခြားမှာတိုက်နေကြတဲ့ American စစ်ပွဲတွေကို Donald Trump ကဆန့်ကျင်ခဲ့ပြီးနိုင်ငံခြားစစ်ပွဲတွေအတွက်ကုန်ကျမှုတွေကအလဟတ်သာပဲ။ဒီကုန်ကျမှုတွေကိုပြည်တွင်းမှာသုံးတာပိုကောင်းတယ်လို့ပြောခဲ့သူပါ။ American သားပထမဦးစားပေးဆိုတဲ့သူ့ရဲ့ကြွေးကြော်ချက်အတိုင်းဖြစ်အောင်သမရ Trump ကသူ့ရဲ့ပထမနှစ်သမရတက်တက်မှာဘလို့ရုံးကန်နေတယ်ဆိုတဲ့အကြောင်း VOA သတင်းတော့ Bill Gallo ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လွင်ကဆက်ပြီးပြောပြမှာပါရှင
် When I become president, the era of nation building will be brought to a very swift and decisive
ဒီလိုကျွန်တော်သာသမရဖြစ်လာမယ်ဆိုလို့ရှိရင်နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းတွေကိုလုပ်တဲ့ခေတ်ကခက်မြမြန်နဲ့အသေးချာရောက်လာမှာပါလို့ Donald Trump သမရလောင်းအဖြစ်ဝင်ပြိုင်ခဲ့စဉ်တုန်းကပြောခဲ့တဲ့အတမ်းမှာအဲ့ဒီတော့ကတော့နိုင်ငံခြားတိုင်းပြည်ရေးဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အခိုင်အမာပြောဆိုချက်တွေကလက်ရှိအနေအထားနဲ့တော်တော်ကွဲလွဲပါလေ
We've spent now $6 trillion in the Middle East. We could have rebuilt our country twice.
အရှေ့လယ်ပိုင်းဒေသရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးနေတာဒေါ်လာ6 trillion ရှိပါတယ်။ဒီငွေတွေကကျွန်တော်တို့တိုင်းပြည်ကိုနှစ်ဆပြန်ထူထောင်လို့ရပါတယ်လို့ Donald Trump ပြောခဲ့တာပါ။သူသမရမဖြစ်ခင်နှစ်တွေတော်တော်များများကလေးကအမေရိကန်ရဲ့နိုင်ငံခြားတိုင်းပြည်တွေကစစ်ပွဲတွေဟာလူအသက်တွေကိုရောငွေတွေကိုရောဖြုံးပစ်နေတာပဲလို့ဒေါ်နယ်ထရမ့်ကအပြစ်တင်ဝေဖန်လာခဲ့တာပါ။သူသမရဖြစ်လာကြတဲ့ကအရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းတွေမှာအမေရိကန်တပ်တွေ၃ဆလောက်တိုးပြီးတော့ချထားပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေကိုလည်းဒီနှစ်အတွင်းအမေရိကန်ကဘုံးတွေပို့ပြီးတော့ကျဲခဲ့ပါတယ်။အရင်ကထက်30ရာခိုင်နှုန်းပို့ပြီးတော့ဘုံးတွေကျဲခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့နှစ်ကထက်၃ဆလောက်ဘုံးတွေပို့ကျဲခဲ့ပါတယ်။စစ်သုံးဒရုန်းယာဉ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုလည်းပါကစ္စတန်၊ယီမန်၊ဆိုမာလီးယားနဲ့တခြားနေရာတွေမှာဆက်ပြီးတော့တိုးချဲ့သုံးစွဲနေပါတယ်။စုံစမ်းထောက်လှမ်းပြီးတော့သတင်းတွေရေးသားနေတဲ့ဌာနက Jessica Pockets ကလည်းအမေရိကန်စစ်တပ်ရဲ့တိုက်ခိုက်ရေးတိုးချဲ့မှုတွေနဲ့ပတ်သက်ပြီးတော့ရှင်းပြပါတယ်
။ Strikes in Yemen have tripled and doubled in Somalia this year compared to last.
ယီမန်မှာလုပ်နေတဲ့အမေရိကန်တိုက်ခိုက်ရေးတွေကပြီးခဲ့တဲ့နှစ်ထက်သုံးဆတိုးခဲ့တယ်။ဆိုမာလီးယားမှာတော့နှစ်ဆတိုးခဲ့ပါတယ်။ဒီနိုင်ငံတွေကိုစစ်ဖြစ်မဲ့ဒေသတွေအဖြစ်နဲ့ကြီးညာခဲ့ပြီးတဲ့နောက်ပိုင်းတိုက်ခိုက်မှုတွေတိုးလာခဲ့တာပါ။အဲ့ဒီဒေသတွေမှာအမေရိကန်တပ်တွေကအကန့်တပ်တွေကိုရှော့ပြီးတိုက်ခိုက်မှုတွေလုပ်နိုင်တယ်ဆိုတဲ့သဘောပါပဲ
။သမ္မတ်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒကသူ့အရင်သမ္မတတွေထက်နိုင်ငံခြားတိုင်းပြည်ရေးဝင်ရောက်ဆွတ်ဖက်မှုတွေပိုပြီးတော့နည်းတယ်လို့ပြောလို့မရပါဘူး။သမ္မတ်ထရမ့်ကနည်းနည်းတော့ပိုပြီးတော့ရန်လိုတဲ့သဘောရှိတယ်လို့ခက်ထိုအကြံပေးဖွဲ့ကChristopher Prober ကဆိုပါတယ
် He's largely continued what he inherited.
သမ္မတ်ထရမ့်ကအရင်သမ္မတတွေလုပ်ခဲ့သလိုစီးရေးကိစ္စတွေကိုအကြီးအကျယ်ဆက်လုပ်နေတာပါ။သူကပိုပြီးတောင်အင်အားတွေတိုးပြီးသုံးနေတာပါ။ဥပမာဆိုရင်အာဖဂန်နစ္စတန်ကိစ္စဆိုပါစို့သမ္မတမဖြစ်ခင်ကာလတွေတုန်းကအာဖဂန်စစ်ပွဲကိုသူကဆန့်ကျင်လာခဲ့တာပါ။အခုတော့အာဖဂန်စစ်ပွဲမှာအမေရိကန်စီးရေးကိုသူကပိုတိုးချဲ့ပြီးသုံးနေပါတယ်
။တကယ်တော့လည်းနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့သမ္မတမဖြစ်ခင်ကပြောခဲ့တာတမျိုးဖြစ်ပြီးတော့လောက်တာတမျိုးရှေ့နောက်မကြီးတဲ့ကိစ္စကသမ္မတ်ဒေါ်နယ်ထရမ့်တယောက်တည်းဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။အရင်သမ္မတဟောင်းဘာရက်အိုဘားမားလက်ထက်တုန်းကလည်းအီရတ်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအင်ကိုပြန်ခေါ်မယ်လို့သူကတိပေးခဲ့တာပါ။သူ့ရဲ့ကတိတိုင်းသူပြန်ခေါ်ခဲ့တယ်ဆိုပေမဲ့လည်း IS စစ်သွေးကြွားတွေကိုတိုက်ခိုက်ဖို့အမေရိကန်တပ်ဖွဲ့တွေကိုအီရတ်ကိုတဖြည်းဖြည်းချင်းသူပြန်လွှတ်ခဲ့တာပါပဲ။အဲဒါကြောင့်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့သမ္မတလောင်းဝင်ပြိုင်သူတွေကကတိတွေအကြီးအကျယ်ပေးခဲ့ကြတယ်ဆိုပေမဲ့ပြောခဲ့ကြတဲ့အတိုင်းသူတို့အမြဲတမ်းလုပ်နိုင်ကြတာမဟုတ်ဘူးဆိုတာကိုသတိထားမိကြဖို့လိုပါတယ်။
ကိုကြောင်တွင်ပြပြသွားတာပါအခုလိုသတင်းလှော်ရီနားဆင်ပြီးတဲ့နောက်မှာတော့ Christmas Day တစ်ချင်းလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပါပါ Band 8 ရဲ့ Do They Know It's Christmas ဆိုတဲ့တင်ကိုနားဆင်ရအောင်ပါရှင်
Christmas time, there's no need to be afraid. At Christmas time, we let in light and we banish shame.
And in our world of plenty, we can spread a smile of joy. Throw your arms around the world.
Bells that ring there are the clanging chimes of doom. Well, tonight, thank God it's them instead of you.
And there won't be snow in Africa this Christmas time. The greatest gift they'll get this year is life.If the tables turn, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just hopeless. Give a little help to the helpless.
Do they know it's Christmas time at home?
Christmas Gala ဒေသချင်းလက်ဆောင်အစီအစဉ်ပါရှင်။ဟုတ်တပူနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ပုတ်တပ်ဘူးနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ32 40 50အပြင်လိုင်းလက်မီတာ190ရူကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အင်္ဂါနေ့ညတိုက်ရိုက်နေတဲ့အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်အမြင်ကတော့ပိုပြီးဆွရုပ်သွားတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့အစိုးရဌာနတွေတင်းယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်
ဒါကတော့တည်င်းမှန်သိရှိခွင့်နဲ့မြမတည်င်းလွတ်လပ်မှုနဲ့ပတ်သက်လို့သုံးသက်ဆွေးနွေးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာတည်င်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်။ Facebook တွေပေါ်ကအတူအောင်တည်င်းတွေကြောင့်မြမနိုင်ငံမှာရိုဟင်ဂျာတွေအပေါ်မုန်းသိမ်းမှုတွေကိုတိုးလာစေတယ်ဆိုပြီးတော့ Washington Post သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။ဗုဒ္ဓဘာသာမြန်မာတွေအတွက်အမုန်းတရားဖြစ်ပေါ်စေပြီးအမျိုးသားရေးလှုံ့ဆော်နေတဲ့ရေးသားချက်တွေကို Facebook စာမျက်နှာပေါ်မှာအဆက်မပြတ်ဖတ်ရှုနေပါမယ်။စိတ်ကိုနှိုးဆွပေးတဲ့ဓာတ်ပုံတွေ၊ကာတွန်းတွေ၊လူနည်းစုရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းတာမျိုးတွေမရှိပါဘူးဆိုတဲ့အကြောင်းအရာတွေကိုအတော်မတက်တွေ့နိုင်ပါမယ်။ဒါ့အပြင်နိုင်ငံတကာသတင်းတွေဟာမဟုတ်မမှန်ရေးသားနေကြပြီးစစ်တပ်ကရိုဟင်ဂျာတွေပေါ်တပ်ဖြတ်နေပါတယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကစွပ်စွဲပြောဆိုနေကြတာတွေဟာအတုယောင်ဖြစ်တဲ့အကြောင်းရိုဟင်ဂျာတွေဟာဗုဒ္ဓဘာသာဝင်တွေကိုတပ်ဖြတ်တဲ့အကြမ်းဖက်သမားတွေကိုအကူအညီပေးနေပြီးအစ္စလာမ်ဘာသာဝင်ပိုင်တဲ့နယ်မြေခွဲထွက်လိုသူတွေဖြစ်တဲ့စသဖြင့်ရေးသားနေကြပါတယ်မြန်မာနိုင်ငံဟာနှစ်ပေါင်းတန်ကြာစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရပြီးမွတ်စလင်နဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းကြတင်းမာမှုတွေရှိနေကြတာကလည်းဆယ်စုနှစ်နဲ့ချီပြီးတော့ရှိလာခဲ့ပါပြီ။အစင်လာရဆိုလိုသတင်းမီဒီယာတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တိုင်းပြည်လည်းဖြစ်ပါတယ်။တိုင်းပြည်ဟာဒီမိုကရေစီစနစ်အသွင်ကူးပြောင်းလာချိန်မှာတင်းကြပ်တဲ့ထိန်းချုပ်မှုတွေဖြေလျှော့လာသလိုအင်တာနက်အသုံးပြုမှုကလည်းအလင်းမြန်ကြီးထွားလာပြီးတော့လူတွေအတွက် Facebook ကအဓိကသတင်းယူစရာအရာဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းခေတ်ဟာ Facebook ဖြစ်တယ်လို့အတိအပယ်ဖွင့်ဆိုရမှာပါ။လေလာတွေးရှိချက်တွေအရ Facebook အသုံးပြုသူ38ရာခိုင်နှုန်းဟာသတင်းတွေကို Facebook မှာဖတ်ကြပါတယ်။ရိုဟင်ဂျာစန့်ကျင်ရေး post တွေကိုဖြန့်ဝေနေကြသူတွေထဲမှာတာမန်ပြည်သူတွေမကပါဘူးစစ်တပ်ကအရာရှိကြီးတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူတောင်ပါဝင်တယ်လို့យေတာထားပါတယ်။ Facebook ရဲ့ပြောခွင့်ရသူ Ruchika Budharaja ကကုမ္ပဏီရဲ့မြန်မာဘာသာအဖွဲ့ကတင်ထားတဲ့ post တွေကိုနှစ်တော်ကြာကလေးကစောင့်ကြည့်လေ့လာနေပြီးအမုန်းတရားကိုလှုံ့ဆော်တဲ့အရာမျိုးတွေကိုဖြုတ်ချရှော့ပေါ့ပြစ်ခဲ့တယ်လို့ပြောပါတယ်လူမှုကွန်ရက်တွေဘောကရိုဟင်ဂျာစန့်ကျင်ရေး post တွေကိုတင်နေတဲ့အထက်မှာနာမည်ကြီးသူကတော့အရှင်ဝီရတူလို့ခေါ်တဲ့အစွန်းရောက်ဖုန်းတော်ကြီးဖြစ်ပြီးသူ့ပေါ်အစိုးရကတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်ပြီးတဲ့နောက် Facebook ဖက်ကိုလှည့်လာတာပါမွတ်စလင်တွေကိုခွေးနဲ့ခိုင်းနှိုင်းတာမျိုးရှိသလိုလူတွေအလောင်းတွေရဲ့ဓာတ်ပုံတွေတင်ပြီးတော့အဲ့ဒီလူတွေဟာမွတ်စလင်တွေတက်လို့တည်ရတဲ့ဗုဒ္ဓဘာသာဝင်တွေဖြစ်တယ်စသဖြင့်ရေးသားတာတွေရှိပါတယ် Facebook ရဲ့ပြောကြားချက်အရအရှင်ဝိရတူရဲ့ Facebook အကောင့်ကိုကန့်သတ်မှုတွေလုပ်ခဲ့သလိုတချို့သောဖော်ပြချက်တွေကိုဖြုတ်ချတာမျိုးတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အမုန်းတရားရေးသားပြောဆိုမှုတွေကိုတော့အများရန်စောင့်ကြည့်နေတာမျိုးရှိမရှိဆိုတာကိုမပြောပါဘူး။ Facebook ရဲ့အရှင်ဟုံကမြန်မာနိုင်ငံမှာအလွန်မြင့်ပါတယ်။မကြာခင်ကဆိုရင်မြန်မာကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာကိုလိုက်ပြီးတော့ကြီးစုသူနှစ်တန်းကျော်ရှိခဲ့တယ်ဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဲချက်တင်မယ်ဆိုရင်သူ့အနေနဲ့အာအာတင်မှာမဟုတ်ဘူးလို့ကုလသမဂ္ဂလူခွင့်ရေးအကြီးအကဲကပြောတဲ့အကြောင်းတိုင်းမှာရေးသားထားတာကိုတင်ပြပေးပါမယ်။စစ်တပ်ကဥဆောင်ပြီးတော့ရိုဟင်ဂျာတွေကိုရရဆက်ဆက်ပြည်မှုဆက်ဆံနေတာဟာလူမျိုးတုံးတက်ဖြတ်မှုနဲ့ညီမျှတယ်လို့ကုလသမဂ္ဂလူခွင့်ရေးအကြီးအကဲကပြောဆိုလိုက်တယ်လို့မြန်မာခေါင်းဆောင်တွေကိုဒီနေ့နိုင်ငံတကာခုံရုံးမှာဆွဲချက်တင်မယ်ဆိုရင်အံ့ဩစရာမရှိပါဘူးလို့လည်းပြောလိုက်ပါတယ်။ဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဲချက်တင်မှုဖြစ်နိုင်မဖြစ်နိုင်ဆိုတာကိုသူ့အနေနဲ့စဉ်းစားနေတော့မှရှိသေးတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်ရိုက်အယ်ဟူစင်က BBC ကိုပြောကြားခဲ့ပါတယ်။ဇာအီဟာပြီးခဲ့တဲ့စက်တင်ဘာလကမြန်မာနိုင်ငံကအခြေအနေဟာလူမျိုးစုလိုက်ရှင်းလင်းမှုဖြစ်တယ်လို့ပြောခဲ့ပါတယ်။အခုလာဇန်ပိုင်းမှာတော့လူမျိုးတုံးတက်ဖြတ်မှုဖြစ်ပွားနေတဲ့လက္ခဏာဖြစ်နေတယ်လို့လူခွင့်ရေးကော်မရှင်ကိုပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်အောင်ဒေါအောင်ဆန်းစုကြည်ကိုကြားဝင်ပေးဖို့သူ့အနေနဲ့ဓာတ်ရိုက်တောင်းဆိုခဲ့တဲ့အကြောင်းလည်းပြောပါတယ်။စစ်စင်ရေးတွေရပ်သွားအောင်လှုပ်ပေးဖို့သူမေတ္တာရပ်ခံခဲ့ပေမဲ့ဒါရီကဖြစ်မလာခဲ့ဘူးလို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဥဆက်မိုးဝေတင်ဆက်ခဲ့တာပါရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကထုတ်လွှင့်မှာပါ။
ဒီကိရမနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့်စကပိုက်ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲ့ဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောတာရှင်များကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ယူနန်ကုမ္ပဏီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝယ်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်တက်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်မှာရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့ကိုသားညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရမှာပါ။မတ်စုမွန်ကထုတ်လုပ်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သတင်းမှန်သိရှိခွင့်နဲ့မြန်မာသတင်းလွတ်လပ်မှုအခြေအနေဖြစ်ပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေဖောက်ပြမှုဆွဲချက်နဲ့ရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ပုံမှာအစိုးရအာဏာပိုင်တွေဘက်ကဒီပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်လို့ပဲ Rights to Information ဆိုတဲ့အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုစောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရပါ။ဒါကြောင့်မလို့ဒီပြောင်းလဲနေတဲ့မြန်မာနိုင်ငံမှာRights to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်မှာအာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲ။ဒါကိုဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Unity သတင်းကြော်နယ်က CEO ဖြစ်ပါတယ်ဦးတင်ဆန်းပါ။နောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ Editor ကိုသက်စင်ဖြစ်ပါတယ်။နောက်တူကတော့ဒီ CSO ဒီအရပ်ဖက်လူမှုဖွဲ့စည်းကဒီလက်ရှိဒီဒီ Rights to Information ဥပဒေနဲ့ပတ်သက်ပြီးတော့မူကြမ်းရေးဆွဲမှုအစ်စ်နေမှာချိုးပါဝင်ပတ်သက်နေတဲ့ကိုတွန်းလင်းအောင်ဖြစ်ပါတယ်။သုံးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်ရေစုံကိုတင်ဆန်းကိုဖိတ်ခေါ်ချင်ပါခင်ဗျ။ကိုတင်ဆန်းကလည်းပြောရမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်တွေကပဲတလူမျိုးအလားတူဆွဲချက်တွေနဲ့ထောင်ထဲမှာကျဉ်းကျခံခဲ့ရတယ်။အဲ့တော့အခုအစိုးရအစ်စ်ပြောင်းလဲလာတယ်ပေါ့ကိုတင်ဆန်း။ခုနက Writer သတင်းတောက်နှစ်ဦးဖြစ်တဲ့ပြဿနာလူမျိုးပေါ့နော်။အာ ကိုတင်ဆန်းလဲကြုံခဲ့ဘူးတဲ့အဲ့တော့အစိုးရတစ်လက်ထက်မှာဒီသတင်းချက်လက်တွေပေါ့တကယ်တော့အစိုးရအများပြည်သူသိသိသိလို့ရတယ်သိဖို့လိုတဲ့သတင်းချက်လက်တွေကိုအစိုးရစီကရမှုအနေထားဘယ်လိုများရှိပါလဲခင်ဗျတိုးတက်လာပါလားဆိုးသွားပါလား
ကျွန်တော်အမြင်ကတော့ပိုပြီးဆုတ်ယုတ်သွားတယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အစိုးရဌာနတွေတင်းယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်။ဘာအခက်အခဲရှိကြလဲဆိုဘူးဥစည်းစနစ်ပေါ့အဲ့ဒါကြီးစိုးနေတယ်။နောက်ဝန်ကြီးဌာနတွေမှာဒီသတင်းတွေသူတို့ website တွေထုတ်ပြန်တယ်၊သမ္မတရောင်းထုတ်ပြန်တဲ့ website တွေအားလုံးကအရန်သတင်းတွေကနောက်နေနေတယ်။အဲ့တော့ကျွန်တော်သတင်းသမားတွေယူရတဲ့အခြေအနေတစ်ခုကအများနဲ့မတူဘဲနဲ့ပေါ့နော်။ကိုလေးကိုကလည်းစူးစမ်းပြီးဆောင်ရွက်ကြတဲ့အခါမှာအဲ့ဒီတရင်ကိုအတည်ပြုတဲ့အခါမှာလည်းအဲ့ဒီတရင်တည်ပြုတဲ့ဌာနဆိုင်ရာလည်းကျွန်တော်တို့တည်ပြုတာကိုဖုံးနေခန္ဓာနာချင်းတဲ့အခါမှာယူတဲ့အခါမှာခက်ခဲတွေအများကြီးရှိတဲ့အတွက်အရင်စိုးရွားနဲ့ဆိုင်တော့နည်းနည်းလေးပိုတက်တီးပြီးပိုခက်ခဲလာတယ်လို့ကျွန်တော်မြင်နေတာ
ကိုသက်စင်ဖိတ်ခေါ်ကြပါလေကိုသက်စင်ခုနကဒီ writer သတင်းတောက်နှစ်ဦးကိစ္စနဲ့ပဲဆက်ဆက်ပြီးတော့မေးကြပါလေ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကခိုင်မြောက်ပိုင်းသတင်းနဲ့များဆက်ဆံရှိလားဘယ်လိုများသိရလဲခင်ဗျ
ဟုတ်ကဲ့အခုနောက်ပိုင်းသတင်းတွေရတော့ဒီ writer သတင်းဌာနကဒီတော့ဖန်ခံတဲ့ကိစ္စကရခိုင်နောက်ပိုင်းမှာ Indian ဆိုတဲ့ကြောင်မှာဖြစ်ရဲ့ပြဿနာနဲ့ပြောနော်ကျော်နေနေပေါ့နော်ဟိုဘာလို့ဟောမလဲအသက်ခံရအောင်ဒီတွေးရှိမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ပြဿနာအလို့ကျွန်တော်တို့ဒီဘက်ကနော်ဟိုအတိမတ်ခံတဲ့သတင်းတွေနဲ့တချို့သတင်းတွေကကျွန်တော်သိရှိရပါတယ်ဒါတော့အစိုးရဌာနကဒီသတင်းဒီပြတော့မရှိသေးပါဘူးဒါပေမဲ့အရင်းဌာနတော်တော်များများနဲ့တချို့လူတွေရဲ့ကြောကြချက်ကြတော့ဒီလိုမျိုးဟိုပတ်သက်မှုရှိရဲ့လို့ကျွန်တော်သိရပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမေးချင်တာကဒီ rest to information မှာကုသစင်လဲအေဒါတူအနေနဲ့လုပ်နေတဲ့အခါကျတော့အခုလိုမျိုးဒီဖြစ်ပျက်တွေပေါ့ဥပမာဆိုရှင်ရခိုင်ကိစ္စလို့ရှင်တော်လေးကိုဆွဆွဲခံနေရတဲ့အခြေအနေဖြစ်ရှိရဆူရဘက်ကလည်းသတင်းတွေကဘလောက်ထိထိန်ချန်ထားလဲမသိဘူးဒါပေမဲ့ခုနကပြောဆူရကတော့သူတို့ထိန်ချန်ထားမှုရှိဘူးပြောပါတယ်အမြဲတမ်းထုတ်ပြန်ပေးရလို့ပြောပါတယ်ဒါပေမဲ့ဟိုတကယ်ကို controversial ဖြစ်နေတဲ့အခြေအနေပေါ့နော်တခြားပြဿနာတွေလည်းရှိပါတယ်အဲ့တော့ဒီကိစ္စတွေမှာသတင်းတောက်တည်းရဲ့သတင်းလိုက်နိုင်မှုအနေထားသတင်းရယူနိုင်ခွင့်အနေထားဘယ်လိုများရှိပါလဲခင်ဗျာ
ကျွန်တော်တို့ဟိုသတင်းသမားတယောက်ရဲ့တာဝန်ရတော့ကျွန်တော်တို့ကသတင်းတွေကိုနော်ဟိုစားဘယ်ပိုင်းရမယ်ဖြစ်ဖြစ်ပေါ့နော်ဘယ်ထားဟိုနေဘက်ကဘယ်နေဟိုနေအတန်ဖက်ဖွဲ့စည်းရဖြစ်ဖြစ်အစိုးရဖွဲ့စည်းရဖြစ်ဖြစ်မတိုင်းတာလက်နက်ကိုင်ဖွဲ့စည်းရဖြစ်ဖြစ်လာတဲ့သတင်းတွေမှန်တယ်များကိုကျွန်တော်တို့ကရယူတိုင်ခံရှိပါတယ်ဒီသတင်းတွေပုံမှန်မူတည်ပြီးတော့ဒီနိုင်ငံရဲ့ဥပဒေကြောင်းအရသတင်းဖော်ပြခြင်းအေဒီယာရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါပေမဲ့သတင်းတော့မှန်တယ်များကသတင်းမှန်တယ်များကိုတော့သူ့မှာရယူပိုင်ခွင့်ကသူ့မှာပြေးသွားရှိပါတယ်ဒါကဟိုပြောလို့ရှိရင်သတင်းမီဒီယာဥပဒေမှာလည်းပြဋ္ဌာန်းထားပြီးသားပါသတင်းမီဒီယာဥပဒေမှာလည်းတရားဝင်ပြဋ္ဌာန်းထားပြီးသားသတင်းမီဒီယာသမားတယောက်ကတော့သတင်းအချက်လက်တွေမှန်တယ်များကိုတော့ဟိုတရားဝင်ရယူပိုင်ခွင့်ရှိရဆိုတာသတင်းမီဒီယာမှာပြဋ္ဌာန်းထားပါတယ်
ဟုတ်ကဲ့အဲ့တော့တစ်ဆက်တည်းပဲဒီ rights to information နဲ့ပတ်သက်လို့အရင်တုန်းကရောဒီဥပဒေကပြောမှဆိုရင်ဒီဒါနဲ့ဒီခွင့်ရင်းနဲ့ပတ်သက်လို့တခြားနိုင်ငံဒီမိုဆီနိုင်ငံတွေတော်များမှာရောဥပဒေတရားလိုမျိုးရှိတယ်အဲ့တော့ဒါနဲ့ပတ်သက်လို့အရင်တုန်းကလွှတ်တော်ဘက်မှာတည်သွင်းတယ်လို့လည်းကျွန်တော်ကြားပူပါရခင်ဗျာဒီအဲ့အခြေအနေရောဘယ်လိုများကြားမိပါလဲ
ပြည်သမားတယောက်ကသတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အရင်လွှတ်တော်တွေမှာလည်းတင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုဥစားပေါ့နော်အရင်လွှတ်တော်ကလည်းတည်ပြုထားပြီးတော့ဒါပေမဲ့တစ်ခုကအရင်ကျွန်တော်တို့ကအခုတရားစွဲတယ်ပေါ့နော်ဟိုဒီတရားစွဲရမနိုင်ငံမနက်ကစောစောဝတ်ချက်နဲ့အုပ်ဝေ1923အုပ်ဘီနဲ့အုပ်ဘီနဲ့ပတ်သက်ပြီးတော့နော်ဟိုကျွန်တော်တို့ကတင်ငန်းတို့နဲ့ဆွတ်တော်ကူကလည်းဥသိမ်းကျောင်းကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုတို့လက်ရှိဟိုနော်ဒီမိုဆီဥသိမ်းကျောင်းဆူရအောင်နေပြီးတော့ဆက်မှတ်ပြီးတော့ပေါ်ဆောင်နေတဲ့သတင်းမီဒီယာဥပဒေသတင်းကောင်စီတွေဆက်မှတ်တဲ့ဥပဒေတွေလှုပ်ထုတ်လုပ်နေတဲ့ပတ်သက်ပြီးတော့အရင်ဟိုနေပေါ့နော်ဒီရုပ်စာကနေပြီးတော့ဗြိတိအစိုးရနော်အဲ့ရအစိုးရကဆက်မှတ်ထားတဲ့ဒီရုပ်စာကြီးနဲ့ဥပဒေနဲ့ဆိုတော့ဒီမှာနိုင်ငံဆိုးရလှုပ်ပတ်ချက်နဲ့အဲ့ဥပဒေနဲ့အကွဲလဲမှုရှိနေတယ်အဲ့ဒါကအတုံးခဏဖြစ်ပြန်ပြန်မှာအဆင်မပြေဘူးဒါကြောင့်ဒီဥစားပေးဖြတ်ပြီးဖို့ဆိုပြီးတော့သူတို့ကတင်ရေးသေးပါလေအဲ့လိုကတင်တော့ဆိုလို့ရှိရင်အန်ဒီယာအဲ့ချင်းကဘယ်လိုခေါ်လဲဆိုတော့ကျွန်တော်တို့ဒီဇက်တရုပ်ကပဲပြီး2023ပေါ့နော်အဲ့တော့အန်ဒီယီအမတ်ဒီယာ20ကျော်ရှိတယ်အဲ့လိုကတက်ခိုင်အမတ်ဒီလည်းရှိတယ်တက်မလို့အမတ်ဒီလည်းရှိဒါပေမဲ့အဲ့အကုန်လုံးကနေပြီးအန်ဒီယီအမတ်20ကျော်ပါဝင်အကုန်လုံးကနေပြီးဒီဥပဒေကိုပြချက်တော့ကိစ္စကိုတန့်ွက်ခဲ့ပါလေအဲအဲ့ဒီမှာထောက်ခံခဲ့တာတော့တော်ပြချက်တော့မမြင်တေးကြတာတခုကတော့တတိပုဂ္ဂလအမှတ်တစ်ခုကနေပြီးတော့အဲ့ဒီစောက်ကိုထောက်ခံနေသေးတယ်အဲ့တော့ဥပင်းညွန့်တင်တဲ့အဆိုးကိုအဲ့တယောက်ကထောက်ခံမိတယ်တဲ့အမှတ်ဒီအကုန်လုံးကန့်ကွက်မှုပေးခဲ့တဲ့အတွက်အဲ့ဒီဟာကပြချက်ဖို့ကိစ္စကမအောင်မြင်ခဲ့ပါဘူ
းဟုတ်ကဲ့ခင်ဗျာကိုတက်စင်ကိုတင်ဆန်းဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုတင်လွင်အောင်ဖိတ်ခေါ်ကြပါလေကိုတင်လွင်အောင်တို့ကဒီ CSU အဖွဲ့အနေနဲ့ Rights to Information ဆိုတဲ့ဒီအခွင့်အရေးပေါ့နော်ဒီဟာကိုဥပဒေကြမ်းအတွက်သတင်းချက်လက်မှတ်တွေရရှိရေးဆိုတဲ့ဥပဒေကြမ်းနဲ့ပြင်ဆင်နေကြတာရှိပါလေဒီအခြေအနေကလွတ်တော်မှာဘယ်လောက်ထိရှိနေပြီလဲခင်ဗျာအခြေအနေက
တကယ်တော့ဗျအဲ့ဒီဟာကဟိုအမှန်ကတော့ဒီအစိုးရဘက်ကဟိုအားလုံးလည်းကြားမိမှတင်တယ်ပြီးခဲ့တဲ့2014-15လောက်မှာဗောနော်သူကဒီ OGP ဆိုပြီးတော့ Open Government Partnership ဆိုပြီးတော့အဲ့ဒီဟာတကူဒီပြီးခဲ့ဆိုတာဝင်ခဲ့တာရှိတယ်ဆိုတော့ဒီ OGP ဝင်လို့ရှိရင်သူကဒီ Right to Information Law ရှိရမယ်ဆိုတဲ့ချက်ပါတယ်ဗျပါတော့အဲ့ဒီမှာကလေးကသူကဒီတန်ကြိုင်းဝန်ကြီးဌာနကဒီ right to information law ဆွဲဖို့ဆိုပြီးဆက်လုပ်တယ်။ဒါပေမဲ့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေကတော့မစိုးရိမ်တာပေါ့နော်။ဒါသူတို့ကတစ်ဖက်ကတော့သူတို့အတွက်ဒီ credit ရအောင်ပေါ့နော်။သူတို့နာမည်ကောင်းရအောင်လို့ဒီဥပဒေကိုဆွဲရမှန်ပေမဲ့သူတို့ကြီးပဲအဲဆွဲပြီးတော့ကျွန်တော်တို့ဖြစ်ချင်တဲ့ချက်တွေမပါမှာစိုးရိမ်ဆိုပြီးကျွန်တော်အဲ့မှာဝင်ပြီးတော့ဒီမှာကျွန်တော်တို့ရဲ့အကြံပြုချက်တွေပေးနိုင်အောင်ကျွန်တော်ကစူးစမ်းခဲ့တယ်။ဆိုတော့ပြီးခဲ့တဲ့ဒီလပိုင်းနေမှာတော့ဒီအခုအစ်စ်ပေါ်လာတဲ့ဒီတန်ကြိုင်းဝန်ကြီးဌာနပေါ့နော်။အဲ့တန်ကြိုင်းဝန်ကြီးဌာနကအဲ့ဒီဆွဲထားတဲ့ဥပဒေကိုကျွန်တော်တို့ဒီအချို့သောရပ်ဖက်အဖွဲ့အစည်းတွေနဲ့အဲဒီဟိုကွန်ဆက်တေးရှင်းပေါ့နော်ကျွန်တော်တို့အကြံပြုချက်တွေပေးတဲ့ဟာမျိုးတွေသူစပြီးတော့လုပ်တယ်။အဲ့ဒီဟာကိုတော့ဒီသူရဥရှိမန်ဥဆောင်တဲ့ဒီဥပဒေနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်ရေးကော်မရှင်ပေါ့။အဲ့ဒီကော်မရှင်ကနေပြီးတော့သူတို့ရုံးငန်းမှာပေးလုပ်တယ်ပေါ့။အဲ့ဒါကိုကျွန်တော်စပြီးတော့လုပ်တဲ့အခါကျတော့အခုပြီးခဲ့တဲ့ဒီဇင်ဘာ5ရက်နေ့မှာတော့ကျွန်တော်တို့နဲ့ဒီဆွေးနွေးတဲ့ဟာကတော့ဒါအဆုံးသက်သွားပြီပေါ့နော်။ဆိုတော့ဟိုဥပဒေအကြံတစ်ခုတော့ရှိသွားပြီဆိုတော့သဘောတော့ရှိတယ်။ဆိုတော့အဲ့မှာတော့ဒီအဲ့ဒီလိုမျိုးကျွန်တော်တို့ဟိုညှိနှိုင်းဆွေးနွေးမှုလုပ်တဲ့မှာအခါမှာတော့တချို့သောအစိုးရဌာနတွေကလည်းသူတို့ဖိတ်ပြီးတော့အဲ့မှာတည့်ပြီးတော့ဆွေးနွေးခိုင်းတာလည်းရှိရပေါ့။ပြီးတော့သူတို့နောက်ဆင်းအနေနဲ့ကတော့တခြားသောဝန်ကြီးဌာနတွေနဲ့အဲ့လိုမျိုးဒီချပြပြီးတော့မှအကြံဉာဏ်ယူရတယ်သူတို့လုပ်မယ်။ပြီးတော့လို့ရှိရင်တော့အခုဒီအဲ့ဒီဒီဥပဒေနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်ကော်မရှင်ကနေပြီးတော့မှဒီလိုတော့နာကစီကိုတင်မယ်ဆိုမျိုးကျွန်တော်ကြားတယ
်ဒီတင်အချက်လက်အများပြည်သူရရှိခွင့်သိရှိခွင့်နဲ့ပတ်သက်လို့ပေါ့နော်သူတေချာခိုင်းကမှာဗာမြဘလောက်ထိများထည့်ထားလဲခင်ဗ
ျဥပဒေဂျန်ကတော့ဗျာဟိုနည်းနည်းတော့ဥပဒေကတော့ဟိုနည်းနည်းတော့ general တွေတော့စံတာပေါ့နော်ဒါ new ဥပဒေမှာတော့ပို့ပြီးတော့ထပ်ပြီးတော့တချို့အရာတွေကတေးစရာမဲ့ဟာတွေပါတယ်လောလောဆယ်မှာတော့ဒီဥပဒေတစုံလုံးကိုချုပ်ပြီးပြောလို့ရှိရင်သူကဒီ commission တစ်ခုဖွဲ့ရမယ်ရင်းချက်လက်ဆိုင်ရာကော်မရှင်ပေါ့နော်အဲ့ဒီကော်မရှင်ကခုနလွတ်လပ်တဲ့ CSO တွေပါတယ်ညာတွေအဲ့လိုမျိုးပါရမယ်ပေါ့ပါပြီးရင်သူကဒီဝန်ကြီးဌာနတိုင်းကျွန်တော်ကအဲ့ထဲမှာဒီအစိုးရဌာနတွေတွေမဟုတ်ဘဲနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါဒါမျိုးသတင်းထုတ်ပြန်ပေးရမယ်ဆိုတာမျိုးထည့်သွင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီဝန်ကြီးဌာနတိုင်းနဲ့ဒီအဖွဲ့အစည်းတိုင်းတွေကခုနသတင်းအချက်လက်ထုတ်ပြန်ရေးအရာရှိတွေခံထားပြီးတော့မှသူကအဲ့ဒီ department တွေသူတို့ပြီးကွာအတီးတီးထားရမယ်အဲ့တော့ဒီသတင်းတွေကိုရရှိခြင်းနဲ့နိုင်ငံသားတော်၎င်းဒါမှမဟုတ်ရှင်လေဒီနိုင်ငံထဲမှာနေတဲ့ပြည်ဝင်တွေနိုင်ငံသားတော်၎င်းကဒီသတင်းတွေကိုရရှိခြင်းနဲ့ဆိုရင်သူတို့စီမှာတောင်းယူရမယ်အဲ့လိုတောင်းယူရတဲ့အခါမှာသူတို့ကဒီဥပဒေပါအချက်လက်တွေတိုင်းသူတို့ကထုတ်ပေးရမယ်တကယ်လို့သူတို့မထုတ်ပေးခဲ့ဘူးဆိုလို့ရှိရင်ကော်မရှင်ကိုတိုင်ကြားရမယ်တိုင်ကြားရင်ကော်မရှင်ကအဲ့ဒါကိုသူကဂျောင်းဝင်ပြုံးမှစီစဉ်ညှိနှိုင်းတာတွေလုပ်မယ်အဲ့လိုစီစဉ်ညှိနှိုင်းလို့မှမရဘူးဒါဥပဒေချိုးဖောက်တယ်ဆိုရင်အဲ့ဒီခုနသတင်းတောင်းယူရတဲ့သူကနေပေါ်မှာတရားစွဲနိုင်တဲ့အဆင့်ထိလုပ်နိုင်အောင်လို့ဟိုအဲ့ဒီဥပဒေမှာတော့ပေါအောင်တော့ကျွန်တော်လုပ်ထားတာရှိတယ်။ဒါပေမဲ့ဥပဒေကတော့နည်းနည်းတော့ general ကြတယ်။နောက်တချို့အချက်လက်တွေကအဲခုနဝန်ကြီးဌာနတွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေကသူတို့ထုတ်ပြန်လို့ရတဲ့ဟာကို proactive ပေါ့နော်။သူတို့ကလည်းကြိုတင်ပြီးတော့မှထုတ်ပြန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဟိုအဲ့ထက်မှာထည့်သွင်းထားတာရှိတယ်။ဆိုတော့လုံးလုံးစင်မှာအနည်းချုပ်ပြောရရင်တော့ဒီ commission က independent ဖြစ်အောင်ပေါ့နော်။အဲ့လိုမျိုးဖြစ်အောင်ကျွန်တော်တို့တစ်ချက်လုပ်ထားတယ်။နောက်တစ်ခုကသူတို့ကကင်းလို့ခွင့်နေပေါ့။သူတို့ကသတင်းမထင်နိုင်တဲ့ကင်းလို့ခွင့်နေသူတို့ပြဋ္ဌာန်းထားတာရှိတယ်။အဲ့ဒီဟာတွေမှာလည်းကျွန်တော်တို့ကဘလို့ပဲဖြစ်လာဖြစ်လာပြည်သူလူထုရဲ့အကျိုးစီးပွားကိုတော့အဲရှေ့ရှုပြီးတော့မှစဉ်းစားပါဆိုတဲ့အချက်မျိုးတော့ထည့်ထားရှိတယ်။ဒါပေမဲ့ချုပ်ပြောရင်တော့ဒီဥပဒေကတော့နည်းနည်းရေကွာဆန်နေတယ်
။ဟောတရရှင်နေဖိတ်ခေါ်ကြပါလေ။အရင်ဆုံးဖင်လန်နိုင်ငံကကိုငင်းချမ်းအောင်ကိုငင်းချမ်းအောင်ဆွေးနွေးမိမြောက်လို့ရပါတယ်ခင်ဗျာ
။အဲကျွန်တော်အခု right to information ကိစ္စနဲ့ပြောမယ်ဆိုလို့ရှိရင်ဗမာပြည်မှာပေါ့တကယ်ဟိုလွတ်လပ်တဲ့သတင်းဌာနရှိလားဆိုတဲ့ကိစ္စကိုအရင်စပြောခြင်းနဲ့ခင်ဗျာ။ဘာလို့လဲဆိုတော့ဗမာပြည်မှာသတင်းတောက်တွေကသူ့လို့သူ့လို့တာမှန်တယ်ဒါပေမဲ့သတင်းဌာနတွေအကုန်လုံးကဥပမာဗမာအစိုးရနဲ့ဆက်ဆံတဲ့သတင်းဌာနတွေအကုန်လုံးကချက်တ်မကြိုက်တဲ့ဟာတွေကိုမလုံရဲတဲ့ကိစ္စတွေအကုန်လုံးဖြစ်နေတယ်ဥပမာတစ်ခုဆိုလို့ရှိရင် AOD သတင်းဌာနသတင်းတောက်တွေဖန်ခံရတယ် DBB ကသတင်းတောက်တွေဖန်ခံရတယ်သူကလွတ်ရင်တော်ပြီငါတို့မတရားလုပ်တဲ့ကိစ္စကိုထပ်မပြောတော့ဘူးဆိုပြီးတော့နေတဲ့ကိစ္စတွေများနေတယ်အဲ့ဒီအပြင်မှာအခုအစိုးရတက်တက်လာရင်အစိုးရတက်ကဝင်ကြီးတွေဆိုတာ Facebook လိုဟာမျိုးတောင်မှကိုယ်ပိုင်မသုံးရတဲ့ဝင်ကြီးမျိုးတွေဖြစ်နေတဲ့အခါကျတော့ဗမာပြည်ဒီမိုကရေစီရကြင်အောင်ဆောင်တယ်နိုင်ငံတော်အတိုင်းပင်ခံလည်းဒီမိုကရေစီရတယ်ဆိုပြီးတော့ဟိုကျွေးကြော်တယ်ဒါပေမဲ့အကုန်လုံးကိုသူကိုယ်တိုင်ကအာဏာရှင်လိုဆက်ဆံပြီးငါပြောတဲ့ဟာပဲနားထောင်ငါ့ကိုပြန်မမေးနဲ့လုပ်နေတဲ့အတွက်ကျွန်တော်တို့ဗမာပြည်သူတွေနိုင်ငံတကာပြည်သူတွေက right to information ကိုဘတော့မှရမလဲဗမာပြည်မှာဘတော့မှဟိုတည်င်းဌာနအစ်အမှန်တွေပေါ်ပေါက်လာမလဲဆိုတာကျွန်တော်သိကြပါတယ်ခင်ဗျာအဲ့ဒီအခု
ပင်နိုင်ဆွေးနွေးတဲ့လူတွေဖြည့်ပေးနိုင်ရင်ဖြည့်ပေးပါခင်ဗျာကျေးဇူးအများကြီးတင်ပါ
တယ်ဟုတ်ကဲ့ကိုကြီးညံအောင်ကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူပြင်ခေါ်ပါမယ်ကျွန်တော်နောက်တော်ရှင်တူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်တခါလေးဆွေးနွေးပါခင်ဗျာတို့
ဟုတ်ကဲ
့ဟုတ်ကဲ့
နံပါတ်2အနေနဲ့အတော့ energy အစွမ်းကိုကျန်းလို့ကျန်းလို့ပါဒရင်းမီအရောဆွေးနွေးမှလည်းတခုမျိုးဒီနေ့စားစားပြကြလို့ကွန်တိုးလို့ပါတယ်နံပါတ်2အနေနဲ့အတော့လက်ရှိအစွမ်းအပြီးဒီဂရင်းကြီးအမှန်အတိုင်းပြန်ပြီးကြည့်ရင်ကျောင်းကြီးတင်းလို့တော့ဖြစ်ပြီးဘာသာတော်နေရတော့ဂရင်းကြီးအရင်ပြရခွင့်ကိုအရင်အနိုင်ရအောင်ဖြစ်ပြီးမနာလေးနေရတော့ဒီမနာလေးအပြီးဂရင်းရဲ့အဆင့်ဒီဂရင်းချုံးနိုင်လို့ဆိုရင်ဂရင်းကြီးအကိုတော့ခုတည်းကျေရတဲ့ကျွန်တော်ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လေးကျေးဇူးပါခင်ဗျာကျွန်တော်တဆက်သေးကိုနေဦးလင်းမလေးရှားနိုင်ငံကဖိတ်ခေါ်ကြပါလေကိုနေဦးလင်းဆွေးနွေး
โอเคครับเจ้าเนี่ยပြောရရင်တော့ဒတင်းဆိုတာရယူနိုင်ခွင့်တော့ရှိတယ်ပေါ့เนาะသို့တော့တစ်ခုစံတစ်ခုတစ်ခုဟိုဖြစ်စီနေတာပေါ့เนาะဒီဒတင်းဟာ public တွေအကျိုးရှိနေမှာလားအကျိုးမဲ့သွားမှာလားဆိုတော့ပေတံနဲ့အတိုင်းပဲဆိုရင်တော့ယူသင့်မယူသင့်ထုတ်ပြန်သင့်မထုတ်ပြန်သင့်ဆိုတာတော့လူမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျာအနောက်တိုင်းနိုင်ငံလို့အကုန်လုံးသိရမယ်ဆိုတာတော့မှန်ပေမဲ့တိုင်းပြည်ကိုထိခိုက်နိုင်တယ်ဆိုရင်တော့ဟိုဒီဇရင်းဟာမဖြစ်ထိုက်ဘူးပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုပဲမြင်ပါရဲ့ဗျ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါလေရင်းစုံယနေ့ခေတ်တငယ်မိကစင်ကကုသက်စီရင်ဖိတ်ခေါ်ကြပါလေကိုနေဦးလင်းဆွေးနွေးသွားတဲ့အထဲမှာခုနကပြောသွားသလိုဒရင်းတွေကလူတို့အတွက်ကျိုးရှိစီလားကျိုးမဲ့စီလားထိခိုက်နိုင်လားမထိခိုက်နိုင်လားသူကတော့ထိခိုက်နိုင်တယ်ဆိုရင်မလွတ်စေချင်တဲ့သဘောမျိုးပေါ့နော်ကုသက်စီရင်တအားကိုပြန်ပြီးတုံ့ပြန်ဆွေးနွေးပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့မီဒီယာသမားကြီးအနေနဲ့ကလည်းကျွန်တော်တို့ကတဲ့င်းကတဲ့င်းအနေနဲ့ပဲဟိုကျွန်တော်တို့ကဟိုတဲ့င်းကိုတဲ့င်းအနေနဲ့ပဲထုတ်ပြန်တာဒါပေမဲ့ပုံကူကြီးကဖြစ်တဲ့တဲ့င်းတွေကိုကျွန်တော်တို့မထုတ်လို့မအောင်တက်ဆိုင်ရာလူပုံကူကြီးကိုဖြစ်ရနိုင်တယ်လို့ဒါပေမဲ့လည်းကျွန်တော်တို့တဲ့င်းသမားတွေရဲ့ဟိုလောက်ရမယ့်တောက်ခွင့်ကကျွန်တော်တို့ပေးအပ်ထားတဲ့ကျင့်ဝတ်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကဘသူကိုကာကွယ်ရမယ်ဆိုတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ရဲ့အဓိကနိုင်ငံတော်ဘုတ်ပေါ့ကျွန်တော်တို့ကာကွယ်မှာကျွန်တော်တို့ရဲ့ပြည်သူလူထုကောက်ွဲမှာပြည်သူလူထုရဲ့အကျိုးစီးပွားကိုပဲကျွန်တော်ကြည့်ရမှာပါ
။ကုငင်းချောင်းအောင်ရဲ့မိကုန်းကုတင်ဆန်းဖြစ်ပြီးပါလားခင်ဗျာ။ကုတင်ကုငင်းချောင်းအောင်ပြောတာတော့သတင်းမီဒီယာတွေမြန်မာနိုင်ငံထဲမှာတကယ်တမ်းလွတ်လပ်တဲ့အဖွဲ့အစည်းရှိရလားပေါ့နော်။စစ်တပ်မကြိုက်သေးမကြိုက်တာမလုပ်ရဲဘူး။ ELD လို DPP လို့သတင်းတောက်တွေဖန်ခါရတယ်။လွှင့်ရင်ပြီးရောဆိုရယ်လွတ်လာရင်ပြီးရောဆိုရယ်သဘောမျိုးပဲဖြစ်နေရတယ်။အဲ့တော့ကုတင်ဆန်းအဲ့ဒါလေးဖြစ်ပြီးပါလားကုငင်းချောင်းအောင်မိကုန်း။
ကိုငင်းကြအောင်ဖြစ်တာကိုတော့ကျွန်တော်ကဟိုတချို့ဟာကိုတော့ကန့်ကွက်ရနေနေတာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တတိယကဒီတရင်ကိုရယူတဲ့အခါမှာဟိုခိုင်ခိုင်မာမာရအောင်ယူရပေါ့ဗျာ။အခုကျွန်တော် Unity Channel ကိုဥပမာပြီးပြောချင်ပါတယ်။16နှစ်ဒီမာလာ Unity Channel ကရေးလိုက်ပါတယ်။Traffic Control Center နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလွတ်တော်ကအဲ့ဒီတေယူပို့ဆောင်ကြီးကြပ်ရေးကော်မတီဒေါက်တာမောင်အောင်တို့ကအားလုံးကိုကျွန်တော်မေးတယ်မေးပြီးထည့်ပြီးတော့အဲ့ဒီကုမ္ပဏီကဒီနေ့ကျင်းပတင်းစာမှာ Unity Channel ကိုကန့်ကွက်ကြောင်းစာထည့်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဒါအမှန်လဲဆိုတာကိုတက်ပြပြတဲ့အနေနဲ့ကျွန်တော်မှအတန်ဖိုင်နေရှိတယ်ဒီလိုမျိုးအချက်လက်တွေနဲ့ခိုင်ခိုင်မာမာနဲ့ပြည်သူ့ဘလောက်အကျိုးပြုနိုင်မလဲတော့ဒီကိုတို့စန္ဒာကြီးလုပ်နေတာကြပြီဒါပေမဲ့အဲ့မှန်ငွေတွေအများကြီးဆုံးရှုံးနေတယ်ပြည်သူတွေကခုတိတိဒီကားတွေကြက်နေတယ်ဒီကိစ္စကိုကျွန်တော်တို့ကရေးချတဲ့အပေါ်မှာကျွန်တော်တို့ဒီနေ့ပဲသူတို့တင်းစားအနေနဲ့ကျွန်တော်တို့တောင်းပန်ခံနေဒါပေမဲ့ကျွန်တော်တို့ဘာလို့ဆိုလို့ကျင်တာလဲဆိုတော့ခုနကငင်းငန်းအောင်ပြောနေလွတ်လပ်တဲ့တင်းဌာနကရှိလားဆိုတော့မရှိဘူးလို့ဖြေရပါလိမ့်မယ်ဒါပေမဲ့လွတ်လပ်မှုရအောင်ကျွန်တော်တို့ကိုယ်တိုင်တင်းတွေကိုစူးစမ်းပြီးရောပြည်သူတွေကိုတိတိနဲ့ပြည်သူပန္နံဝင်မဆုံးရှင်းအောင်ပြည်သူဘက်ကရက်တီပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ကျွန်တော်ခက်ခက်မှမှပြောရပါတယ်က
အချင်းစစ်တော်လို့ပါကျွန်တော်တို့ပေါင်းဆွေးနွေးပေးတယ်ကုသက်စင်ကုသလင်းအောင်ကိုတင်ဆန်းအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်လီလိုက်စီစဉ်ဒီမှာဂျန်နာခွင့်ပြီးတော့ခင်ဗျာပရိသတ်ရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ
်ကုသမျိုးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒိုင်ရိုက်လီလိုက်စီစဉ်ပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်အစိုးရအဆက်ဆက်နှစ်ပေါင်း20ကျော်နှောင့်နှေးကြန့်ကြာလာခဲ့တဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုဖို့ဂရီကဝတ်ဟာနောက်ဆုံးမှသမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ချက်ချနိုင်ခဲ့ပါပြီ။သမ္မတထရမ့်ကတယ်အဗစ်မှာရှိတဲ့အမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့ပြောင်းရေးစတင်ဆောင်ရွက်ကြဖို့နိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားခဲ့ပြီးလည်းဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိမှတ်ပြုရေးဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားကငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုရှိလာစေရေးရေရှည်သဘောတူညီချက်တစ်ခုရလာအောင်ဆောင်ရွက်ကြဖို့အချိန်လွန်နေတဲ့လုပ်ငန်းစဉ်အဆင့်တစ်ဆင့်ဖြစ်ပါတယ်။တခြားအချုပ်အခြာအာဏာပိုင်တဲ့နိုင်ငံတွေလိုပဲအစ္စရေးကလည်းအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တာနဲ့အညီသူ့မျိုးတော်ကိုသူ့ရွေးချယ်ခွင့်ဟာလည်းငြိမ်းချမ်းရေးအထမြောက်အောင်မြင်ဖို့အတွက်လိုအပ်တဲ့အခြေအနေတစ်ရပ်ဖြစ်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။ဂ ဂျေရုဆလင်ဟာဘာသာကြီး၃ခုရဲ့အချက်အခြာဖြစ်နေရုံမကအခုဆိုရင်ကမ္ဘာအလယ်မှာအအောင်မြင်ဆုံးဒီမိုကရေစီနိုင်ငံတွေထဲကတစ်ခုရဲ့အဓိကကြတဲ့နေရာတစ်ခုလည်းဖြစ်လာရပါတယ်။လွတ်လပ်စွာနေထိုင်ခွင့်လွတ်လပ်စွာကိုယ်ပွယ်ခွင့်တွေကိုကိုယ်ယုံကြည်ချက်ကိုယ်ကျင့်ဝတ်သိက္ခာတွေနဲ့အညီယုံကြည်ရာကိုကိုယ်ပွယ်ချနေထိုင်ကြတဲ့ဂျူးတွေမွတ်စလင်တွေနဲ့ခရစ်ယာန်တွေရှိရာနေရာမှာဣသရေလပြည်သူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း80လုံးလုံးနိုင်ငံတစ်ခုကိုထူထောင်ခဲ့ကြပါတယ်လို့သမ္မတထရမ့်ကပြောပါတယ်။ဂျေရုဆလမ်ဟာအခုရှိနေမြဲအတိုင်းဂျူးလူမျိုးတွေဝိပုစုတောင်းရာဝက်စတန်ဝေါ်လို့ခေါ်တဲ့ရှေးဟောင်းဂျေရုဆလမ်အဖြစ်ခရစ်တော်ကိုကာစင်တင်ရာတောင်ကုန်းစီသွားတဲ့အထွတ်မြတ်ဒေသအဖြစ်နောက်ပြီးမွတ်စလင်တွေရဲ့အယ်အက်ဆာဘလီဝိပုစုတောင်းရာအရက်စသဖြင့်ဆက်လက်တည်ရှိနေရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာနှစ်ဖက်လုံးကလက်ခံနိုင်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ရတဲ့အထိဆက်လက်ကူညီပေးသွားဖို့အလေးအနက်စိတ်ပိုင်းဖြတ်ထားမည်ဖြစ်ကြောင်းကိုလည်းသမ္မတထရမ့်ကပြောပါတယ်။နှစ်နိုင်ငံစလုံးကသဘောတူမယ်ဆိုရင်အမေရိကန်ဟာနှစ်နိုင်ငံအဖြေရှာရေးကိုအမှန်ပဲထောက်ခံနေမှာဖြစ်တဲ့အကြောင်းတစ်ချိန်တည်းမှာပဲသက်ဆိုင်သူအလုံးကလည်းဟာရမ်အယ်ရှာရီဖ်လို့လူသိများတဲ့မွတ်စလင်တွေရဲ့ဘာသာရေးအထိမ်းအမှတ်တမ်ပယ်မောင့်အပါအဝင်ဂျေရုဆလမ်ရဲ့သာသနာမြေမှာနေမြဲတိုင်းဆက်ရှိနေကြဖို့တမ္ဒါကတိုက်တွန်းသွားပါတယ်။တမ္ဒါထရမ်ကအစွန်းမရောက်ကြဝတ်နဲ့အမုန်းစကားတွေကိုဖြန့်နေကြမယ်အစားတိခံစိတ်ရှည်မှုရှိတဲ့အတန်မျိုးတွေကိုသာလွှမ်းခြုံသွားအောင်အေဂျင့်တဲ့စိတ်မျိုးရှိကြဖို့ကိုလည်းမေတ္တာရပ်ခံခဲ့ပါတယ်။ငြိမ်းချမ်းရေးကိုလိုလားပြီးအစွန်းရောက်စိတ်ထားတွေကိုယဉ်တဲ့အဲတဲကဖဲထုတ်ပစ်လို့သူအများပြားတွေ့အခုအခါဟာအချိန်ကောင်းပါပဲ။တိုးတက်ယဉ်ကျေးတဲ့နိုင်ငံတွေအားလုံးလူတွေအားလုံးဟာသဘောထားမကိုက်ညီတာတွေကိုအကြမ်းမဖက်ပဲကြောင်းကျိုးစီလျော်တဲ့ဆွေးနွေးပွဲတွေနဲ့တုံ့ပြန်ဖြည့်ရှင်ဖို့လည်းအချိန်ကောင်းဖြစ်ပါတယ်။ဒါပြင်ထွန်းလင်းတောက်ပပြီးလှပတဲ့အနာဂတ်ကိုလိုလားသူလူငယ်တွေနဲ့ပြုလဲပြင်လဲသူတွေရဲ့အတန်ဟာအရှိအလေပိုင်းဒေတာမှလွှမ်းခြုံသွားစေဖို့လဲအချိန်ကောင်းဖြစ်ပါတယ်လို့သမ္မတထရမ့်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်ဆူရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့တာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုတနေ့ကို3ချိန်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်အတွက်ဥပဒေပြုပြင်ဆိုင်ရာမှာပထမဆုံးကြီးမားတဲ့အောင်မြင်မှုခြေလှမ်းတစ်ချက်ဖြစ်လာရေးဥတည်နေတဲ့အခွန်စနစ်ပြုပြင်ပြောင်းလဲဥပဒေချမ်းကိုအင်ကာနဲ့ညံ့နေပိုင်းမှာမဲပေးဖို့အတွက်အမေရိကန်အထက်လွှတ်တော်ကပြင်ဆင်နေပါပြီ။ဒီဥပဒေမူကြောင့်အမေရိကန်ပြည်ထောင်စုနဲ့တကွကမ္ဘာစီးပွားရေးအတွက်အကြီးအကျယ်တက်ရောက်မှုတွေဖြစ်လာစေမယ်လို့အများကမျှော်လင့်နေကြတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ Writers သတင်းတောင်နှုတ်ကိုပြန်ပြီးလွှတ်ပေးဖို့အတွက် American နိုင်ငံခြားရေးဌာနပြောခွင့်ရ Heather New York ကအင်ကာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်သတင်းတောက်တွေအဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီး American ပြည်ထောင်စုကအနီးကပ်စောင့်ကြည့်နေတာဖြစ်ပြီးသူတို့အတွက်စိုးရင်ပူပန်ချောင်းနဲ့သူတို့ဟာအခုဆိုရင်သတင်းတစ်ပတ်လောက်အဖမ်းခံထားပြီဖြစ်လို့ချက်ချင်းလွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ။သူတို့နှုတ်ကိုစစ်ဖက်ဆိုင်ရာဆိုင်ရဆက်တန်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လှည့်ဝဲချက်အုပ်ရိအမှတ်3နဲ့အာနာပိုင်းတွေကဖမ်းဆီးခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်နဲ့14နှစ်ကြာခံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်မှုတွေကိုစစ်တပ်ကချင်းမုန်းတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတဲ့ရွန်ဂျာမွတ်စလင်တွေနေရပြန်ပေးဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကစီစဉ်နေကြပါပြီ။ထွက်သွားကြသူတွေပြန်လည်လက်ခံလုပ်ငန်းစဉ်တွေအကောင့်ထည့်ဖို့နှစ်နိုင်ငံပူးတွဲလုပ်ငန်းဖွဲ့ကိုအင်ကာနေမှာဖွဲ့စည်းပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသအနီးတနင်္လာနေ့ပြုလုပ်တဲ့ဆွေးနွေးမှုပေးဘင်္ဂလားဒေ့ရှ်နိုင်ငံသား9,600ဦးကိုမြန်မာနယ်ခြားဆောင်တပ်ဖွဲ့တွေကပြန်လည်ပြီးလွှဲပြောင်းပေးရခဲ့ပါတယ်။မြောက်ကိုရီးယားကနေတမ်းမြေကုန်းတွေတည်ဆောင်ပေးခဲ့တဲ့တင်မောဆယ်စင်းကိုအမြင့်မဲ့ဆင်းသွင်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cooks ပါ။ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေကြပါစေ။ကျမအင်ချင်းနိုင်ပါ
This program has come to you from the Voice of America, Washington.